မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်မှုနဲ့ပတ်သက်ပြီးစိုးရိမ်စရာကောင်းတဲ့နိုင်ငံ Country of Particular Concern CPC နိုင်ငံတစ်နိုင်ငံအဖြစ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကစက်ပြီးသတ်မှတ်ဖို့အမေရိကန်ပြည်ထောင်စုရဲ့အပြည်ပြည်ဆိုင်ရာဘာသာရေးလွတ်လပ်မှုဆိုင်ရာကော်မရှင်ကတောင်းဆိုအကြံပြုလိုက်ပါတယ်။ဧပြီလ30ရက်နေ့ထုတ်ပြန်လိုက်တဲ့2015နှစ်ပတ်လည်အစည်းအဝေးခန်းစာထဲမှာပြီးခဲ့တဲ့2014ခုနှစ်အတွင်းမြန်မာနိုင်ငံကလူနည်းစုဘာသာဝင်တွေနဲ့တိုင်းရင်းသားတွေဟာဘာသာရေးအရလွတ်လပ်ခွင့်မရတာခွဲခြားဆက်ဆံခံရတာအကြမ်းဖက်ခံရတာတွေရှိခဲ့တယ်လို့ဖော်ပြထားပါတယ်။လူနည်းစုဘာသာဝင်နဲ့ပတ်သက်ပြီးတော့ဖိနှိပ်မှုတွေဟာကြဲကြဲပြန့်ပြန့်ဖြစ်နေပြီးအစိုးရကလည်းဒီလိုမျိုးဘာသာရေးအရဖိနှိပ်တာတွေအပေါ်မှာကြားဝင်ဟန်တာတာတွေစုံစမ်းစစ်ဆေးတာတွေအရေးယူတာတွေလုပ်ဖို့ဆန္ဒမရှိခဲ့ဘူးလို့လည်းပြောထားပါတယ်။ဒီလိုမျိုးဘာသာရေးအရဆက်လက်ချိုးဖောက်ခံနေရတာကြောင့်မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်မှုနဲ့ပတ်သက်ပြီးစိုးရိမ်စရာကောင်းတဲ့နိုင်ငံတနိုင်ငံအဖြစ်ဆက်ပြီးသတ်မှတ်ဖို့ USCIRF ကအကြံပြုခဲ့တာဖြစ်ပါတယ်။ဒါပြင်အမေရိကန်စိုးရအနေနဲ့လည်းဘာသာရေးနဲ့တိုင်းရင်းသားလူနည်းစုဝင်တွေအပေါ်မှာအကြမ်းဖက်နေတာတွေကိုအဆုံးသတ်ဖို့အတွက်ခိုင်မာတဲ့ခြေလှမ်းတွေလှုပ်ဆောင်ပြီးမူဝါဒတွေချမှတ်ဖို့အဲ့ဒီထဲမှာအကြမ်းဖက်မှုတွေကိုလုံးစောကျူးလွန်နေတဲ့သူတွေကိုစုံစမ်းစစ်ဆေးမှုတွေလုပ်ပြီးအရေးယူဖို့လည်းအကြံပြုတိုက်တွန်းထားပါတယ်။1999ကစပြီးတော့မြန်မာနိုင်ငံကိုဘာသာရေးလွတ်လပ်မှုနဲ့ပတ်သက်ပြီးစိုးရိမ်စရာကောင်းတဲ့နိုင်ငံတစ်နိုင်ငံအဖြစ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကသတ်မှတ်ခဲ့တာဖြစ်ပြီးတော့နောက်ဆုံးချိန်သတ်မှတ်ခဲ့တာကတော့2014ဇူလိုင်လကဖြစ်ပါတယ်။ဘာသာရေးလွတ်လပ်မှုနဲ့ပတ်သက်ပြီးတော့အထူးစိုးရိမ်စရာကောင်းတဲ့နိုင်ငံတွေဖြစ်ဆက်ပြီးသတ်မှတ်ဖို့အကြံပြုတဲ့9နိုင်ငံထဲမှာတော့မြန်မာနိုင်ငံနဲ့အတူတရုတ်၊အီရတ်ရီးယား၊အီရန်၊မြောက်ကိုရီးယား၊ဆော်ဒီအာရေဗျ၊ဆူဒန်၊တာကမင်နစ္စတန်နဲ့ဥဇ်ဘက်ကစ္စတန်တို့ပါဝင်ပါတယ်ခင်ဗျာ။